ရခိုင်ပြည်နယ်မှာလည်းကံပြူကတ်တွေချီးထွားလာနေတဲ့ပေါ်ဆိုရင်ညောင်းနဲ့အများဆုံးရတက်မှုဥရောပသမဂ္ဂ EU ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်ရတက်ဖုံတချို့သေဆုံးခဲ့တဲ့ရခိုင်လက်တက်ကင်တပ်ဖွဲ့ AA ရဲ့စီးနှင်းတက်ခိုက်မှုကိုရှုတ်ချကြောင်းလဲမြန်မာနိုင်ငံဆိုင်ရာ EU ဖွဲ့ဝင်တန်ယုံအကြီးအကဲတွေနဲ့ EU တန်ကိုယ်စားဖွဲ့လို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါစီးရေးတင်မှမှုတွေကြုံရတဲ့ရခိုင်ပြည်နယ်မှာသက်ဆိုင်သူတွေအားလုံးကထိုင်နေနေဆောင်ရွက်ချက်ဝင်နဲ့နိုင်ငံတကာလူသားရေးစံနာထောက်ထားမှုဥပဒေတွေနဲ့အညီအရသားတွေကိုအကောက်အွယ်ပေးဖို့လဲတိုက်တွန်းထားပါတယ်တမန်ကျောင်းနဲ့ချီအမြင့်တွယ်လာခဲ့တဲ့ရခိုင်ပြည်နယ်ချက်တဲကိုတွဲဆုံဆွေးနွေးမှုတွေအားလုံးပါဝင်နေတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ဖြည့်ရှင်းဖို့အရေးကြီးကြောင်းလဲပြောဆိုထားတာပါမြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာလေးလာချာစီးရေးလှုပ်ရှားမှုတွေရပ်ဆိုင်ထားဖို့မြန်မာစစ်တပ်ကပြီးခဲ့တဲ့လတည်းမှာကြီးညာခဲ့တဲ့ပေါ်ကျိုးစုကြောင်း EU ကပြောဆိုပေမဲ့ဆက်စုနေတဲ့ချီချုံရတဲ့လက်နက်ကင်ပြုခတ်တွေကိုအဆုံးသတ်နိုင်မဲ့အချိန်ဟုန်လေးအားကောင်းလာစေဖို့အပြစ်ခတ်ရစဲရေးကိုကာလကိုနောက်ထပ်တန်းတူဖို့နဲ့ရခိုင်ပြည်နယ်ကိုပါထည့်သွင်းဖို့လည်းတိုက်တွန်းထားပါတယ်။ဇန်နဝါရီ၄ရက်လွတ်လပ်ရေးနေ့ကပူးတိတော်မြို့နယ်မှာရှိတဲ့ရေကင်စကန်လေးကိုရခိုင်တပ်မတော် AA လက်နက်ကင်ဖွဲ့ကစီးနှင်းတိုက်ခတ်ရမှာရတပ်ဖွဲ့ဝင်13ဦးသေဆုံးတဲ့အထိဖြစ်ခဲ့တဲ့အပေါ်နိုင်ငံတကာကစိုးရိမ်မခင်တဲ့သဘောထားတွေထွက်ပေါ်လာနေရပါ။စီးရေးတင်းမာမှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်ကအခြေအနေတွေအပေါ်မှာအလွန်အမင်းစိုးရိမ်ပူပန်ကြောင်းနဲ့တင်းမာမှုတွေကိုငြင်းချက်နဲ့နီးလန့်နဲ့ဖြစ်ရှင်းဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ဖြင့်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှုလည်းဖြစ်တဲ့ကနုတ်အော်စပီကလည်းဒီသတင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။